ရာနဲ့ချီတဲ့ရင်ဂျာတွေကိုဝေးလံတဲ့ဘတ်ဆန်ချာကျွန်းကိုပို့တဲ့ကိစ္စနဲ့ပတ်သက်လို့ဝေဖန်မှုတွေပေါ်ထွက်လာပြီးတဲ့နောက်ကုလသမဂ္ဂလူခွင့်ရေးအဖွဲ့တွေနဲ့တခြားနိုင်ငံတကာအတိုင်းဝိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စစ်မှန်တဲ့ကြိုးပမ်းမှုတွေကိုဖျက်လို့ဖျက်ဆီးမလုပ်ဖို့ဒါမှမဟုတ်လွဲမှားစွာအထိပယ်မကောက်ယူရဖို့ဘင်္ဂလားဒေ့ရှ်အစိုးရကပြင်းထန်စွာသတိပေးထုတ်ပြန်လိုက်ပါတယ်။မြန်မာအစိုးရအနေနဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းဝိုင်းဝန်းတိုက်တွန်းပေးခြင်းဒါလည်းလက်တွေ့ကျတဲ့လုပ်ရဖြစ်တဲ့ပြဿနာကိုရေရှည်ဖြေရှင်းနိုင်မဲ့တခုရီသောနိလန်းဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကတောက်ကြနေညပိုင်းကထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။ဒုက္ခသည်တွေပြည်လည်နေရာခြားတဲ့အကိုဝေဖန်နေမဲ့စာလူခွင့်ရေးအဖွဲ့တွေအနေနဲ့ဒုက္ခသည်တွေမြန်မာနိုင်ငံကိုဘေးကင်းလုံခြုံစွာပြန်သွားနိုင်ရေးအတွက်တိုးမြင့်အားထုတ်ကြဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။ကောက်ဆက်ပစားမှာရှိတဲ့ Ranger ဒုက္ခသည်1600ကိုဘတ်ဆန်ချာကျွန်းကိုပထမအထုံအနေနဲ့ပြောင်းရွှေ့နေရာခြားထားလိုက်တာဟာသူတို့ရဲ့သဘောဆန္ဒလျောက်ဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဘတ်ဆာချာကျွန်းကိုအခုလိုပြောင်းရွှေ့မှုနဲ့ပတ်သက်လို့တချို့ဒုက္ခသည်တွေဟာဖိအားပေးခံခဲ့ရတယ်။တချို့တွေကပြောင်းဖို့ဆုံးဖြတ်ချက်ကိုပြန်ပြင်လိုကြတယ်လို့ကုလသမဂ္ဂအနေနဲ့ကြားသိရကြောင်းနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာတောက်ချာနေကကျင်းပခဲ့တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအထူးအမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်ကထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်သူကဆက်ပြီးမနေ့ကပြောင်းရွှေ့မှုတွေလှုပ်ဆောင်နေတဲ့ကာလအတွင်းဒုက္ခသည်တွေရဲ့တောကဝင်နေတဲ့စိတ်မချမ်းမြေပေါ်ရာမျက်နှာတွေကိုလည်းကျွန်တော်တို့မြင်တွေ့ကြရပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စိုးရိမ်ပူပန်ကြောင်းကျွန်တော်တို့ဘက်ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုအကြောင်းချထားပြီးဖြစ်ပါတယ်လို့အထူးအမှုချုပ်ရဲ့ပြောခွင့်ရမစ္စတာဒူဂျာရက်ကပြောသွားတာပါခင်ဗျာ။